Welcome to the Voice of America in Burmese.
Mingla Manake Masha, VOA American Tanya Nakana Satakune, Malana Sally, and Bodhuni Manake, and Season Nego, American Piranzi, Washington, DC, Murugani, Sajan Tolan Bini Babisha, Lindo Mida, Thompson, and Lise, Lise Shidugani, Payunas, and I marry Jama Miata Sayam Masha. ဒီကနေ့မနက်ပိုင်းနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တည်ဆုံရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်ကုလသမဂ္ဂကသတိပေးလိုက်ပါတယ
် The team reiterates its call on security forces to refrain from violence and to keep children and young people out of harm's way. UNICEF says that as of today, at least 23 children have reportedly been killed in the violence.
ကုလသမဂ္ဂရဲ့ဒုတိယတရားပြောရေးဆိုခွင့်ရှိသူ Fahrenheit ပြောသွားတာပါဒီသတင်းနဲ့အတူနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင် CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကြားမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားတွေကြုံတွေ့နေရတဲ့အခက်အခဲစတဲ့သတင်းတွေကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးကဏ္ဍနဲ့ CRPH ကခန့်ထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးလက်ရှိအခြေအနေတွေအကြောင်းဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရပါမယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးဗုဒ္ဓဟူးနေ့မနေ့ပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
မြန်မာနိုင်ငံဆင်ရနာတိတ်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ
် UNICEF says that as of today at least 23 children have reportedly been killed in the violence
ကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်အရဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေအတွင်းတေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီးထိခိုက်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး17ဦးရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ Fahrenheit ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြီးအစ်အုံပြူရာအပါအဝင်ကလေးတွေအပေါ်ဆက်ပြီးတိုက်ခိုက်မှုရှိနေတာကိုမြန်မာဆိုင်ရာကုလသမဂ္ဂရုံးဘက်ကအထူးစိုးရိမ်ကြောင်းပြောပါတယ်။ကလေးတွေနဲ့လူငယ်တွေဘေးကင်းစီရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းမဖက်ကြဖို့လဲထပ်ပြီးတောင်းဆိုပါတယ်။ဆင့်အနာသိမ်းပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်ကာနေမှာပြောပါတယ်။မန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်တနက်ကြီးထိတေဆုံခဲ့ရမှုဟာဆိုရင်ဖေဖော်ဝါရီလ10ရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံရသူတွေတဲ့အသက်အငယ်ဆုံးဖြစ်ပါတယ်။တနင်္လာနေ့မှာလဲမန္တလေးစင်ကြေဘုံရက်ကွက်ကအသက်14နှစ်အရွယ်ယောက်ျားကလေးတအူကြီးထိတေဆုံခဲ့ရပါတယ်။ရှင်ဘတ်ကိုကြီးထိပြီးတေဆုံခဲ့ရတဲ့အသက်14နှစ်အရွယ်မောင်ထွန်းထွန်းအောင်ကိုအင်္ဂါနေ့မှာမိသကျူပါတယ်။မန္တလေးမြရည်နန္ဒအင်ယာဝင်းမှာတနင်္လာနေ့တုန်းကစစ်တပ်ရဲ့ရဲကရက်ွက်တင်းဝင်ပြီးတနက်နယ်ပြစ်ခတ်ချိန်မှာဆန္ဒပြပွဲတွေမရှိဘူးလို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။အာနာသိန်းစစ်တပ်ရဲ့တနက်ကြီးထိတေဆုံခဲ့ရသူမောင်ထွန်းထွန်းအောင်ကလမ်းမဲ့ဇူလိုင်လမှာ15နှစ်ပြည့်မှာပါ။ငင်းကြဲစွာဆန္ဒပြသူတွေအပေါ်တေးကြတဲ့အထိပြစ်မှတ်ထားတိုက်ခိုက်ခံရမှုအတွင်းကလေးတွေပါဝင်နေတဲ့အတွက်တုံ့လှုပ်ခြောက်ခြားရကြောင်းကလေးတွေအတွက်ဘေးကင်းလုံခြုံတဲ့နေရာဖြစ်ရမယ်။အိမ်မှာနေရင်တည်ဆုံးခဲ့ရတယ်ဆိုတဲ့ကိစ္စတွေအပေါ်မှာအထူးစိုးရိမ်ကြောင်း Save the Children အဖွဲ့ကပြောပါတယ်။နေ့စဉ်ဒီပါကလေးငယ်တွေတည်ဆုံးနေရတာကိုကြည့်ရင်လုံခြုံရေးတပ်ဖွဲ့တွေဟာလူတွေရဲ့အသက်အန္တရာယ်ကိုလုံးဝအလေးမထားတော့တဲ့တရုတ်ဖြစ်တယ်လို့လည်းထောက်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့နိုင်ငံတော်ကကလေးငယ်20ကျော်တည်ဆုံးခဲ့ရမှုအပေါ်တုံ့လုံခြောက်ခြားရတယ်လို့ပဲအသက်17နှစ်အရွယ်မိန်းကလေးငယ်တူအပါအဝင်တရားဥပဒေမဲ့ဖန်ခံထားတဲ့အနည်းဆုံးကလေးငယ်16ဦးရဲ့ဘေးကင်းလုံခြုံမှုကလည်းစိုးရိမ်ပွဲဖြစ်တယ်လို့ Save the Children အဖွဲ့ကပြောဆိုထားပါတယ်ရှင်။အနာဒိစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုဒီကနေ့မတ်လ24ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါင်းဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါင်းဆန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်။ခွင့်ပြုချက်မရှိဘဲ walkie talkie တွေအသုံးပြုမှု COVID-19 ကန့်သတ်တမ်းမြစ်ချက်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှု လူမှုစုပူအောင်ကြွအောင်လှုံ့ဆော်မှုဆွဲချက်တွေနဲ့တင်ထားပြီးဖြစ်ပြီးဒီဆွဲချက်တစ်ခုချင်းစီကထောင်တန်း၃နှစ်ထိကြာခံရနိုင်တဲ့ဆွဲချက်တွေဖြစ်တယ်လို့လဲဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတဲ့သူမရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ကိုဗီဒီယိုကွန်ဖရင့်နဲ့ဗုဒ္ဓဟူးနေ့မှာတရားရုံးထုတ်ဖို့တရက်လိုအင်ကာနီမှာတော့အာနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကနေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဆိုတဲ့ဗီဒီယိုကိုလည်းဖွင့်ပြခဲ့ပါတယ်
။ဟုတ်တယ်အစားတောက်ဖြတ်တဲ့အိတ်တွေအပြင်မှာထည့်ထားတယ်။အမေရိကန်ဒေါ်လာတစ်ထုပ်လင်းအရွက်တရာပါတယ်။တရာတန်အထုပ်20ဒေါ်လာ2သိန်းနဲ့အကယ်ဒမီရွှေ10ချက်သားတော့အပိုင်း25ပိုင်းစုစုပေါင်းနှစ်ပိတ်တစ်ခွဲကိုကျွန်တော်တူဦးလေးယူဆောင်ပြီးဘောင်ဆန်းစုချီနေတဲ့ဘက်ကိုဝင်ပြီးတော့ဘောင်ဆန်းစုကြည်ကိုရေးကိုတာအတွက်ပဲ3ပါတီအောင်နိုင်ရေးအတွက်ပဲ3ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်ပဲ3လိုတဲ့နေရာပါ3ပါလို့ပြောပြီးကျွန်တော်ကိုယ်တိုင်ဘောင်ဆန်းစုကြည်လက်ထက်ကိုဖျက်ပေးခဲ့တာဖြစ်ပါတယ
်ဒီမတိုင်ခင်ကလည်းလုပ်ငန်းရှင်တူဖြစ်တဲ့ဥမာဝိတ်ကဘောင်ဆန်းစုကြည်ကိုကိုယ်တိုင်ငွေကြေးပေးခဲ့တယ်လို့ပြောထားတဲ့ဗီဒီယိုဖိုင်ကိုလည်းစစ်တပ်ရဲ့အုပ်ချုပ်ရေးအဖွဲ့ကထုတ်ခဲ့ပါတယ်ဒီဖြောင်းချက်ပေးပြောဆိုချက်တွေကိုအာဏာသိမ်းအဖွဲ့ကဘယ်လိုပုံစံရယူခဲ့တယ်လဲဆိုတာမသိရသလိုဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဆိုတဲ့ဗီဒီယိုဖိုင်ရဲ့အရေးအသွေးကိုထောက်ပြပြီးအတုအယောင်ဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်နဲ့ဘီလီယံနာတထေဂျော့ချ်ဆိုရော့စ်တွေ့ဆုံခဲ့တဲ့ဓာတ်ပုံနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပြီးဂျော့ချ်ဆိုရော့စ်ရဲ့ Open Society Foundation ရဲ့မြန်မာအဖွဲ့ကဝန်ထမ်းတဦးကိုစစ်ဆေးချက်အရတရားမဝင်ငွေကြေးလွှဲပြောင်းမှုတွေရှိတယ်လို့လည်းအနာသိန်းအဖွဲ့ကဖော်ပြခဲ့ပါတယ်။ဖန်ထားတဲ့ဒေါက်ဆန်းစုကြည်ကိုတော့ရှင့်နေနဲ့တွေ့ခွင့်မပေးသေးသလိုမလတရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးကျန်းမာမှုမှာလည်းတရားသူကြီးနဲ့သာတွေ့ဆုံခွင့်စကားပြောခွင့်ပေးခဲ့ပါတယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖန်ဆီးခံထားတဲ့ဩစတြေးလျစီးပွားရေးပညာရှင်ပမောက်ခရှောက်တာနဲ့ကိုအစိုးရလျှို့ဝှက်ချက်ဥပဒေလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့စစ်ဆေးမေးမြန်းနေကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုဖြေကြားခဲ့ပါတယ်
။အော်အဲ့တော့အရင်ဖြေလိုက်မယ်ကျွန်တော်ကဒီဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးအဥပဒေပုံမှန်73တင့်နဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေ31ခါကြီးနဲ့ကျွန်တော်တို့ကစစ်ဆေးနေရပါရှိတယ်စစ်ဆေးနေကြပဲရှိပါတယ်ဟိုဒါနဲ့ပတ်သက်ကြတော့ကျွန်တော်စစ်ဆေးတာကအဲ့နှစ်ခုနဲ့ပဲကျွန်တော်စစ်ဆေးတာဖြစ်တယ
်ဖန်စီထားတဲ့ပေါမောက်ခရှောင်းတန်းနဲ့ကိုမိသားစုနောက်ဩစတြေးလျတန်ယုံတာဝန်ရှိသူတွေနဲ့ဖုံးအဆက်အသွယ်နှစ်ချိန်ခွင့်ပြုခဲ့ပြီးဆက်ပြီးလဲခွင့်ပြုမယ်လို့အင်ကာနီကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါပေမဲ့လဲပေါမောက်ခရှောင်းတန်းနဲ့ကိုဖန်စီစစ်ဆေးနေတဲ့ကိစ္စဒီထက်ပိုပြီးပြောလို့မရသေးကြောင်းသူကပြောပါတယ်နောက်ထပ်ဖန်ခံထားတဲ့ဩစတြေးလျနိုင်ငံသားတွေဖြစ်တဲ့ Matthew O'Kane နဲ့ Krista Avery တို့အတွက်လည်းဩစတြေးလျတယုံကကောက်စစ်ဆိုင်ရာဆောက်ရွက်ပေးနေရပါတယ်။ကယ်ဆယ်ရေးနေရင်တောက်ချန်တွေကဌာနပြန်မဲ့သူတို့ကိုတမ်းမြစ်ပြီးနေအိမ်အခြေချုပ်နဲ့ထိန်းသိမ်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့မရှိမဖြစ်လိုအပ်မဲ့ပစ္စည်းတွေစုဆောင်းပြီးဘေးကင်းအောင်နေကြဖို့လည်းအင်ကာနီမှာပဲဩစတြေးလျတယုံကသတိပေးထားပါတယ်ရှင်။ဆီအနာသိမ့်မှုစန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအပေါ်အာဏာသိမ်းအဖွဲ့ကကြီးအစ်စ်အုံပြူဆက်လက်အကြမ်းဖက်ဖြိုခွဲနေတာနဲ့အတူပဲမတ်လ23ရက်နေ့မန္တလေးမှာပြစ်ခတ်မှုအတွင်းအ ਨੇ ဆုံး3ဦးသေဆုံးခဲ့ရကြောင်းအခုအညီပေးရဆောင်ရွက်သူတွေက VOA ကိုပြောပါတယ်မန္တလေးစင်ကြယ်ဘုံမြို့တွေဖြစ်တဲ့အောင်ပင်လယ်မြရည်နန္ဒာထွန်းတုံအောင်သာယာတို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်ပြစ်ခတ်မှုတွေအတွင်းလူသေဆုံးမှုတွေရှိနေတာပါရန်ကုန်မြို့ရင်းကအတားအဆီးတွေကိုလည်းဒေသခံတွေကိုအတ္တမခိုင်းစေမှုအပါအဝင်အင်အားသုံးရှင်းလင်းခဲ့ပြီးတဲ့နောက်မြို့ပြင်မြို့နယ်တွေကိုစစ်အုပ်ချုပ်ရေးနဲ့တင်းကျပ်ထားပါလေ။နိုင်ငံတော်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲကကြီးအစ်စ်သုံးပြစ်ခတ်တပ်ဖြတ်နေပြီမယ်လို့လည်းနိုင်ငံတော်မှာပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါလေ
။
လုံချုံကြီးတပ်ဖွဲ့တွေရဲ့တနက်နေ့ပစ်ခတ်မှုတွေရက်ွက်တွေအတွင်းနေရောညပါထင်းသလိုပစ်ခတ်မှုတွေနောက်ပိုင်းမှာတော့ဆန္ဒပြသူတွေဘက်ကလည်းလူပေါင်းထောင်ချီစုဝေးတာမျိုးထက်လူစုလူဝေးအနေငယ်နဲ့နေရာခွဲပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်ရှင်
။တောင်ရှိချေဦးပြသွေးရေ
းတောင်ရေးတောင်ရေး
တောင်ရှိချေဦးပြသွေးရေး
တောင်ရေးတောင်ရေး
မြမဆီယနာသိမ့်မှုအတွင်းတေဆုံးခဲ့ရတဲ့မြမပြည်သူတွေအတွက် မီးထွန်းညစုတောင်းပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်။မီးဆိုကျောင်းသားများအဖွဲ့ဝင်တွေကဖျောင်းနိုင်မီးတွေထွန်းညပြီးတည်ဆုံးခဲ့ရသူတွေအတွက်စုတောင်းခဲ့ကြပါတယ်။
And this is in solidarity with the democratic movement that we
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေနဲ့အတူရပ်တည်တာကိုပြသတာပါလို့ပါဝင်လှုပ်ရှားတဲ့ကျောင်းသားတို့ကပြောပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းမီဇိုရန်ပြည်နယ်ကမြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေသလိုနှစ်နိုင်ငံပြည်သူတွေကူးလူဆက်ဆံမှုလည်းများပါတယ်။ဆီယနာတိန်အပီလုံခြုံရေးဆွေးနွေးချက်နဲ့မီဇိုရန်ဘက်ကိုထွက်ပြေးတင်းရှောင်ကြသူတွေထဲမှာမြန်မာရဲတပ်ဖွဲ့ဝင်တွေလည်းပါဝင်နေပြီးမြန်မာဘက်ကတပ်ဖွဲ့ဝင်တချို့ကိုပြန်လွှဲပေးဖို့တောင်းဆိုတယ်လို့လည်းပြည်내တာဝန်ရှိသူတချို့ကမီဒီယာတွေကိုပြောဆိုထားတာပ
ါ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ92.32 kHz 93.83 ညာ90 kHz 98.3 ညာပိုင်းဒိုမီတာ48 kHz 6.53 ညာနဲ့ပိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရဲတူပါဝင်လူ10ဦးသေဆုံးနေကြတဲ့ Colorado ပြည်နယ် Boulder မြို့ပစ်ခတ်မှုအပြီးမှာ American သမ္မတ Joe Biden ကနိုင်ငံတော်ဝန်တက်ခတ်ရေးလက်နက်တွေပေါ်ပိတ်ပင်ဖို့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ
် I don't need to wait another minute.Let alone an hour.
လူရီရဲ့အသက်ကိုကယ်ဖို့အတွက်လွယ်ကူရိုးရှင်းတဲ့အစ်စ်တွေကိုလှုပ်ဆောင်ရမှာတမိနစ်တနိုင်လောက်စောင့်နေဖို့မလိုပါဘူး။သမ္မတဘိုင်ဒန်ကအင်ဗျူကနေတဆင့်အထက်နဲ့အောက်လွှတ်တော်နေရာစလုံးကိုအလင်းမြန်ဆောင်ရွက်ဖို့အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးသမ္မတဘိုင်ဒန်ကတိုက်ခိုက်ရေးလက်နက်တွေနဲ့ဂျီဘူအများကြီးထည့်သွင်းနိုင်တဲ့ဂျီကတ်တွေကိုကျွန်တော်တို့ပိတ်ပင်နိုင်မှာလို့လည်းပြောသွားတာပါ။သူကိုယ်တိုင်အထက်လွှတ်တော်အမတ်နဲ့အထက်လွှတ်တော်ရဲ့တရားရေးကော်မတီဥက္ကဋ္ဌဖြစ်စဉ်ကလည်းအခုလိုအလားတူဥပဒေပြုမှုမျိုးကိုလွတ်ဆောင်ခဲ့တာကိုလည်းအလေးပေးပြောကြားခဲ့ပါတယ်။ဒီဥပဒေဟာ1994မှာအတည်ပြုနိုင်ခဲ့ပြီးဆယ်နှစ်ကြာမှာတော့တည်တံ့ကုန်ဆုံးခဲ့ပါတယ်။တနက်ဝယ်ယူရမှာနောက်ကျောင်းရာဇဝင်တောင်းခံမှုနဲ့ပတ်သက်ပြီးဥပဒေပြု၍တိစုပ်နေခဲ့ရမှာအောက်လွှတ်တော်ကအတည်ပြုပြီးသားဖြစ်တာမို့အထက်လွှတ်တော်အနေနဲ့လည်းထောက်ခံပေးဖို့ဘိုင်ဒန်ကတောင်းဆိုထားပါတယ်။ဘော်ဒါမျိုးပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အသက်ရှင်လွန်မြောက်လာသူတွေနဲ့အတူစိတ်နှလုံးချေကွဲရကြောင်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်။ပီဂရက်တင်လာနေကကော်လိုရာဒိုပြည်နယ်ဘိုဒါမျိုးကစတိုးဆိုင်တစ်ခုအတွင်ပြစ်ခတ်မှုကြောင့်လူ10ဦးသေဆုံးခဲ့ရပြီးအသက်21နှစ်အရွယ်တနင်္လာရှိသူတူကိုဖမ်းဆီးတရားဆွဲဆိုရတယ်လို့ရဲကအင်္ဂါနေ့မှာပြောပါရယ်။အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအာဖဂန်နစ္စတန်နိုင်ငံနဲ့အမေရိကန်စစ်တပ်တွေရုတ်သိမ်းရေးအတွက်ညီသည့်ပြစ်နိုင်မွေရနီလန်းကိုမဆိုမြောက်အတ္တလန္တစ်စာချုပ်အဖွဲ့ NATO အဖွဲ့ကြီးနဲ့တိုင်ပင်ညှိနှိုင်းသွားမယ်လို့တန်ဋိဌာန်ချတာကြောင်းပြောဆိုလိုက်ပါရယ်။လက်ချက်အမေရိကန်တပ်ဖွဲ့ဝင်2500နဲ့နေတုတပ်ဖွဲ့ဝင်တောင်ပေါင်းများစွာကိုမေလာတရနေ့မတိုင်မီရုတ်သိမ်းမှုအမေရိကန်ကဂတိကူပြစ်ထွက်တာဖြစ်ပါတယ်။အဆိုပါနောက်ဆုံးနေ့သတ်မှတ်ချက်ကိုသမ္မတထရမ့်အဆိုအားနဲ့တာလီဘန်သဘုံတို့က2020ဖေဖော်ဝါရီကလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။ကျွန်တော်တို့အတူသွားခဲ့ကြတယ်။အတူတကွပဲမှန်ကန်အောင်ပြုပြင်နိုင်ခဲ့ကြတယ်။အချိန်ရောက်တဲ့အခါမှာအတူတကွပြန်လည်ထွက်ခွာကြရလိမ့်မယ်လို့ဘလင်ကန်ကဘရက်ဆက်မြို့မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်အာဖဂန်အတွက်နေတိုနဲ့အမေရိကန်တပ်ဖွဲ့တွေရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။နေတိုတပ်ဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေဟာအာဖဂန်နစ္စတန်နဲ့ပတ်သက်ပြီးတော့ရှေ့ဘာဆက်လုပ်မလဲဆိုတာကိုရှေ့နှစ်ရက်ထဲမှာဆွေးနွေးဖို့အတွက်မဟာမိတ်ဌာနချုပ်မှာအတူရောက်ရှိနေကြတာလည်းဖြစ်ပါတယ်။တာလီဘန်ပြောခွင့်ရဇပီဟလာမူဂျာဟစ်ကတော့ဘိုင်ဒန်ရဲ့မှတ်ချက်ကိုတုံ့ပြန်ရမှာအမေရိကန်ကစာချုပ်ကိုလေးစားဖို့နဲ့ပြည်ပြည်ဝဝအကောင့်တယ်ဖို့သဘုံအုပ်စုကမျှော်လင့်ထားတယ်လို့ VOA ကိုပြောဆိုခဲ့ပါတယ်။နိုင်ငံဖြတ်ကျော်အကြံဖက်အုပ်စုတွေနဲ့ဆက်ပြီးတော့ပေါင်းနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတာလီဘန်ဘက်ကညှင်းဆိုထားပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းတိုက်ပွဲတွေလျှော့ချဖို့နိုင်ငံတကာကတောင်းဆိုထားတာကိုလည်းတာလီဘန်ခေါင်းဆောင်တွေကညှင်းပယ်ထားတာပါ။တီးလင်ကနိုင်ငံအတွင်းအခြေအနေကိုလေးလာစောင့်ကြည့်ရေးပြုလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲထံတောင်းဆိုထားတဲ့ဆုံးဖြတ်ချက်တစ်ခုကိုလူ့ခွင့်ရေးကောင်စီကအင်္ဂါနေ့မှာအတည်ပြုလိုက်ပါတယ်။ထောက်ခံမဲ22မဲ၊ကန့်ကွက်မဲ17မဲနဲ့ကြားနေမဲ14မဲရှိခဲ့ပြီးနိုင်ငံတကာစည်းမျဉ်းတွေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးဖမ်းဝရမ်းထုတ်ခံရတာမျိုးတရားစွဲဆိုခံရတာမျိုးရှိလျင်ချက်ချင်းဗမလိုက်တဲ့လေးလာစုံစမ်းမှုတွေအသေးစားပြုလုပ်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့ကြီးကတီးလင်းကအစိုးရကိုတောင်းဆိုထားတာပါအနောက်နိုင်ငံတွေဥဆောင်ပြီးထောက်ခံမဲ့ပေးခဲ့ကြပြီးတရုတ်ရုရှားအရီထရီးယားနဲ့ဖိလစ်ပိုင်တို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်အိန္ဒိယကတော့ဂျာနေမဲ့ပေးခဲ့တဲ့နိုင်ငံတွေကတခုဖြစ်ခဲ့ပါတယ်နောက်လာမဲ့ချိုးဖောက်မှုတွေအတွက်အချက်လက်တွေစုဆောင်းဖို့ခွဲခြမ်းစိတ်ဖြာဖို့နဲ့အသက်တည်ထောက်ထားတွေကိုထိန်းသိမ်းဖို့အတွက်ကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကနေပြီးတော့စွမ်းရည်မြင့်တင်တဲ့လှုပ်ဆောင်ချက်တရက်လည်းဖြစ်ပါတယ်တီးလင်းကနိုင်ငံရေးဝန်ကြီးဒက်နစ်ဂွာနာဝန္ဒနာကတော့အနောက်နိုင်ငံတွေဟာကမ္ဘာတောင်ချမ်းကိုလွှမ်းမိုးနေတာဖြစ်တယ်လို့ဆွဆွဲပြောဆိုလိုက်ပြီး ဒီဆုံးဖြတ်ချက်ဟာဂျနီဗာအခြေစိုက်အဖွဲ့ဝင်58နိုင်ငံရဲ့မဲအများစုကိုရရှိခဲ့တာမဟုတ်ဘူးလို့လည်းဆိုပါတယ်လူခွင့်လီလာစောက်ကြီးရဲ့အဖွဲ့ကြီးကတော့နိုင်ငံတကာတရားမျှတမှုနဲ့တာဝန်ယူမှုကိုတိုးတက်စေတဲ့သမိုင်းမှတ်တိုင်ဆုံးဖြတ်ချက်တစ်ရပ်ဖြစ်ကြေညာခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောက်ကမ္ဘာလုံးဆိုင်ရာ TB ဆုတ်ယောဂတိုက်ဖျက်ရေးအောင်မြင်မှုတွေဆယ်စုနှစ်တစုကျော်နောက်ကျသွားခဲ့ရတယ်လို့လာမယ့် March 24မှာကြားအောင်မဲ့ကမ္ဘာ TB အဆုတ်ယောဂတိုက်ဖျက်ရေးနေ့မတိုင်မီဆရာဝန်တွေကသတိပေးလိုက်ပါတယ်
Despite being preventable and curable tuberculosis
ကာကွယ်ကူးသားနိုင်ပေမဲ့လည်း TB အဆုတ်ရောဂါဟာကမ္ဘာပေါ်မှာသေဆုံးမှုအများဆုံးကူးစက်ရောဂါဖြစ်နေပြီးနှစ်ဆင့်လူတစ်သန်းခွဲသေဆုံးရတာမို့လူနှစ်သိန်းခွဲလောက်နှစ်ဆင့်သေဆုံးရတဲ့ကူးကံအားကျဆင်းမှုရောဂါ AIDS တက်ပိုပြီးသေဆုံးမှုများပါတယ်လို့ Unit 8အဖွဲ့ရဲ့ပြောခွင့်ရ Harvey Vasosak ကပြောသွားတာပါနိုင်ငံ၉ခုမှာတစ်ခုဟာ TB အဆုတ်ရောဂါပြန့်နှံ့မှုမြင့်မားနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မြန်မာ၊ပါကစ္စတန်၊ဖိလစ်ပိန်း၊ဆောက်အာဖရိကာ၊တဂျက်ကစ္စတန်နဲ့ယူကရိန်းနိုင်ငံတွေမှာရောဂါတွေ့ရှိကူးသားမှုပြန်များ23ရာခိုင်နှုန်းရှိနေတယ်လို့ဂျနီဗာအခြေစိုက် Stop TB Partnership အဖွဲ့ရဲ့လေ့လာတွေ့ရှိချက်တွေအရဆိုပါတယ်
။ Geographically, Southeast Asia represents 44 people.
ပထဝီအားဖြင့်အရှေ့တောင်အာရှဒေသမှာ TB အဆုတ်ရောဂါကူးစက်သူ44ရာခိုင်နှုန်းရှိပြီးတော့အာဖရိကက25ရာခိုင်နှုန်းနဲ့ပစိဖိတ်အနောက်ဘက်ခြမ်းက18ရာခိုင်နှုန်းရှိနေပါတယ်လို့လည်း Unit 8ဖွဲ့ရဲ့ပြောခွင့်ရ Harvey Vaurser ကဆက်ပြောသွားပါတယ်။ကမ္ဘာ TB ဆုတ်ယောဂတိုက်ဖျက်ရေးနေ့ကိုဂျာမန်သိပ္ပံပညာရှင် Robert Koch ကယောဂဖြစ်ပွားစေခဲ့တဲ့ virus ပိုးကိုစတင်တွေ့ရှိကြောင်းကြေညာတဲ့1882 March 24ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ TB အဆုတ်ယောဂဟာအခုချိန်ထိကမ္ဘာသေဆုံးမှုအများဆုံးကူးစက်ယောဂတစ်ခုဖြစ်ဦးဆောင်နေစေလည်းဖြစ်ပါတယ်။ TB ဆုတ်ယောဂကိုကုသဖို့ဆေးတမျိုးတည်းသာရှိပြီးရွေရောက်ပြီးသူတွေအတွက်ဒီဆေးရအာနိသင်ဟာလည်းအကန့်အသတ်နဲ့ရှိနေပါတယ်။ TB လူနာတွေအတွက်အသုံးပြုတဲ့ဆေးရုံခန်းတွေဟာလည်းကိုဗစ်ရေးပေါ်လူနာဆောင်တွေဖြစ်ချက်ချင်းပြောင်းလဲခဲ့ရပြီးအသွားအလာကန့်သတ်မှုတွေချမှတ်ထားတာကြောင့် TB ဆန်းသက်စစ်ဆေးခြင်းနဲ့ကုသခြင်းတွေပေါ်မှာလွန်စွာတိကျရတာဖြစ်ပါတယ
်။ပေါ်ဒူးနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOE ရဲ့ဗုဒ္ဓဟူးမနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယပိုင်းနိုင်ယူဝဲမှာတော့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနိုင်နိုင်ပါတယ်။အခုတော့သတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာကြောင့်တီဆုံးရသူတွေထဲမှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်နိုင်ငံတကာကသတိပေးနေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းရကအသက်9နှစ်အရွယ်ကလေးတူအပါအဝင်ထိခိုက်သေးဆုံးမှုတွေတိုးလာနေတဲ့အပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာကထပ်မံသတိပေးနေပါတယ်။ညီညာစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတဲ့လှုပ်ရက်တွေကိုရပ်ဖို့တိုက်တွန်းနေတဲ့ကြားမှာပဲနိုင်ငံတော်ဝန်တွေကြီးထိခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာကြောင့်နိုင်ငံတကာကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တေဆုံးရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောပါတယ်။
On Myanmar, our country team says it is deeply concerned about the continued use of force against children. This includes live ammunition.
ကြည့်စစ်တုံးကြီးကပေါ့ကလင်းငယ်တွေပေါ့ဆက်လက်ပြီးအင်အားသုံးနေနေတဲ့ပေါ့သူဆိုရင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကရုံးကပြောပါတယ်အညွှန်းတပ်ဖွဲ့ဝင်တွေအနေနဲ့ကျန်းပတ်လို့ရတယ်မလောက်ကြောက်နဲ့ကလေးတွေနဲ့လူငယ်တွေအန်ဒီယမဖြစ်အောင်ဆောင်ဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ
်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF စီးရင်တွေအရ February 1ရက်နေ့နောက်ပိုင်းမှာဆန္ဒပြပွဲအင်အားသုံးဖြိုခွဲတာတွေကြောင်းကလေးငယ်အနည်းဆုံး23ယောက်တိတ်ဆုံးခဲ့ရပြီးပြင်းပြင်းထန်ထန်ဒဏ်ရာရသူ17ယောက်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရ Fahrenheit ကပြောပါတယ်။မနေ့ကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့9နှစ်အရွယ်ကလေးတစ်ယောက်တေဆုံးခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဆက်အနာသိမှုစန့်ကျင်သူတွေအပေါ်မှာအင်အားသုံးနှိမ်နင်းရကတေဆုံးခဲ့ရသူတွေထဲမှာအသက်အငယ်ဆုံးလည်းဖြစ်ခဲ့ပါတယ်။ဒီ9နှစ်အရွယ်ကလေးငယ်ဟာအိမ်ထဲမှာဖခင်ဖြစ်သူနဲ့အတူရှိနေတော့မှပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတာလို့ မိသားစုဝင်တွေနဲ့နှိဆက်သူတွေကသတင်းမီဒီယာတွေကိုပြောပါတယ်။တနင်္လာနေ့တုန်းကလည်းမန္တလေးဆင်ကြီးဘုံရက်ကွက်ကအသက်16နှစ်အရွယ်ယောက်ျားလေးတဦးကြီးထိပ်ပြီးတော့တေဆုံးခဲ့ရပါတယ်။မန္တလေးမှာဒီအပိုင်းအတွင်းပြစ်ခတ်ခံရလူတေဆုံးသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတယ်လို့အသက်20ကျော်လူငယ်တွေလည်းပါဝင်ပါတယ်။မန္တလေးမြရင်နန္ဒာအင်ယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကလေးငယ်မောင်ထွန်းထွန်းအောင်ကိုတနက်ထိမှတေဆုံးခဲ့ရတာပါ။ကလေးငယ်ကဆန္ဒပြသူတွေရဲ့ပါဝင်တာမဟုတ်ဘဲနဲ့အိမ်မှာနေရင်းနဲ့တနက်ထိမှတေဆုံးခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူကပြောပါတယ်။
ကလေးရတကားပါလို့မနော်မတကားပါလို့ပြိတ်မလို့လေညိုးစင်မှာကျွန်တော်ဒီနေ့တိုင်းတာသူ့မနေ့ကျန်တော့ဖို့ဒီနေ့မှာကြောက်ရတာပေါ့ကောင်းပါတော့ကျွန်တော်ယူတော့မရဘူးယာကျွန်တော်စားနေမှာလို့ကွတ်တော့တာကလေးလေးလေးကစနေသားလေးကနော်ငါသားငယ်ပါသေးတယ်လို့ငါသားလိုက်ချင်ရဲ့အမေကတရားယူရဲ့ရောက်တာမှအားပေးမှလောက်ကုတ်ဒီဘက်ငါသားရဲ့နိုင်ပါသေးလားမင်းများပြောသမားလို့ပြညာပြောတယ်ငါညင်ညိုးလို့မရအနာကနေတော့လို့မြန်မာနဲ့လည်းပြောရနော
်မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေတာကြောင့်နေ့စဉ်လူသေဆုံးမှုတွေဖြစ်ပေါ်နေပြီးမနေ့တုန်းကတရက်ထဲမှာ၄ယောက်သေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်လာတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တဦးက VOE ကိုပြောပါတယ
်ပြီးရင်တနက်နေ့ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပို့နေတဲ့ကားပေါ်မှာပဲတည်သွားတယ်ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိအဲ့ဒီလက်ဖက်ဆိုင်ကစွဲတို့ကောင်လေးကသူတို့လာလို့ဆိုပြီးတော့ရင်းလေးတကောက်ဆွဲချလိုက်တဲ့အချိန်မှာအဲဒီရင်းလေးတကောက်ကနေပြစ်လိုက်တဲ့ဟာကဟိုနဖူးကိုဒူးယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။လေတုံးအခု3ယောက်ရယ်မနက်ကတယောက်ရယ်ပေါ့မနက်ကဒီဘက်မှာတယောက်တည်သွားသေးတယ
်။နေပြည်တော်မှာအင်္ဂါနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဆန္ဒပြပြည်သူတွေဘက်ကအကြမ်းဖက်လုပ်ရက်တွေကြောင့်အင်အားသုံးနှိမ်နှင်းရတာဖြစ်ကြောင်းကောက်ွယ်ပြောဆိုခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အင်္ဂါနေ့ကစီရင်အရာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံသူအဖြစ်အတည်ပြုနိုင်သူ260ကျော်ရှိကြောင်းပြောဆိုထားပြီးလက်တွေ့မှာဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။နိုင်ငံတကာပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children အဖွဲ့ကလည်းမန္တလေးမြို့မှာ9နှစ်အရွယ်ကလေးတူအပါဝင်ကလေးငယ်တွေတည်ဆုံမှုတိုးလာနေတဲ့အပေါ်မှာအင်္ဂါနေ့ကပဲသတိပေးလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တနင်္လာနေ့နဲ့အင်္ဂါနေ့မှာနောက်ထပ်တည်ဆုံတဲ့သူ3ဦးအပါအဝင်အခုဆိုရင်ကလေးငယ်20ကျော်တည်ဆုံပြီး18ယောက်ထက်မနည်းဟာလဲဖမ်းဆီးခံထားရကြောင်းပြောပါရယ်။ငြင်းချင်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တည်ဆုံရသူတွေထဲမှာကလေးငယ်တွေပါဝင်နေတာကိုထိတ်လန့်တုန်လှုပ်ဖွယ်တွေ့နေရကြောင်းလဲအင်္ဂါနေ့ကထုတ်ပြန်ချက်မှာ Save the Children အဖွဲ့ကပြောဆိုထားပါရှင်။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောကဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောကဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီး email သတင်းလောကကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဒီအမေရိကန်အသံရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်ကိုတင်ပြပေးချင်ပါတယ်။မနေ့တုန်းကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်တာမှမီဒီယာကိစ္စအကြမ်းဖက်ဆန္ဒဖော်ထုတ်မှုကိစ္စတွေအပါအဝင်နိုင်ငံတော်အဆင့်လက်ပြီးလက်ယူမှုကိစ္စတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဒီအပေါ်မှာမီဒီယာတွေနဲ့နိုင်ငံရေးလှိလာသုံးသပ်သူတွေကဘယ်လိုအမြင်ရှိပါသလဲ VOA သတင်းတောင်နိုင်ကွန်းအင်ကပြောပြပေးပါမရှင
်မြန်မာတော်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားမှုမှာတချို့မီဒီယာတွေရဲ့သတင်းမှားဖော်ပြချက်နဲ့သွေးထုံလှုပ်ဆော်မှုတွေပါတယ်လို့လဲနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာ channel နဲ့ကွန်ရက်ဖွဲ့အတွင်းမှုကိုမြင့်ကျော်ကနိုင်ငံရေးအကြောင်းရင်းကြောင့်ဖြစ်ပွားလာတဲ့ပြဿနာကိုမီဒီယာပေါ်လွှဲချတာလို့ဆိုပါတယ်
။ကျန်းမာမှုတွေဖြစ်လာတဲ့ဆိုတာကတကယ်တမ်းကျတော့ဟိုအာဏာသိမ်းတဲ့နေရာတွေစတာ ဒီအနာဒိနေဟာကနိုင်ငံကြီးဒီနေ့မှဖြစ်ပြီးဒီကနေ့ဆန္ဒပြမှုဖြစ်လာတယ်ဒီဟာတွေကိုအကျံဖက်ဖြစ်ပေါ်တယ်အဲ့ဒီဟာတွေကအဲ့လိုဖြစ်လာတယ်ဒီနေ့မှာဟိုသတင်းမီဒီယာတွေတင်ပြမှုကြောင့်လို့ပြောရင်တော့အဲ့ဒါကတော့ကျွန်တော်တို့လက်မခံဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူနိုင်ငံကြီးအကြောင်းရင်းတွေရှိတယ်လေအဲ့ဒါတွေကိုဟိုမီဒီယာကြောင့်လို့ပြောရင်တော့နိုင်ငံကြီးကြောင့်ရင်းကုန်းပေါ်ရဦးဆိုတဲ့ရည်ရွယ်ချက်မျိုးဖြစ်နေပါပါ
သမ္မတကလည်းအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမီဒီယာဓမ္မတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါ။ဒါအပြင်အဝေးရောက်လွှတ်တော်ကိုယ်စားလှယ်သူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဆက်တွယ်တဲ့မီဒီယာတွေအနေနဲ့မတရားသိမ်းအုပ်ဥပဒေပုံမှန်18သစ်နဲ့တရားစွဲခံရမယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားပါတယ်။စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကလည်းဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေကလည်းရှိလာနေတာပါဒီလိုလက်နက်နဲ့အဖြိုခွင်းခံရတဲ့ဖြစ်စဉ်တွေကြောင့်ပြည်သူတွေအတွင်းငြင်းချမ်းစွာဆန္ဒပြမှုအဆင့်ကနေလက်နက်ကန်အကြမ်းဖက်အတွင်းပြောင်းလဲနိုင်တယ်လို့လည်းနိုင်ငံကြီးလှိလသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ
်ဆန္ဒရှင်ရှင်မလို့ခြင်းအဲ့ဒါကိုလူတို့ကငြင်းချမ်းစွာဆန္ဒပြတယ်ဒီနေ့နဲ့ကြမ်းဖက်ဖိနစ်ကြကိုကျွန်တော်လက်ဗလာနဲ့ပြုခံတယ်မျိုးအဲ့ကနေဒီရှင်ကျွန်တော်တို့ကိုခုကံကတော့ပြင်ဝင်ရှိတယ်ခုကံတရားတယ်ဆိုတဲ့အပေါ်ကနေပြီးတော့ခုနောက်ပိုင်းမှာဆိုရင်လူလူဘက်ကလည်းအခုရှာနာရှင်ပုစုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးနွေးတဲ့ပေါ်ရမ်းရှိတော့2008ဖွဲ့စည်းပုံကိုလည်းတပိမ့်မှုတော်တာရှိတယ်နောက်ဆုံးကြတော့အထွေထွေလက်နက်ကင်လှုပ်ရှားမှုစီကိုဥတည်သွားတော့မှာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရသက်တမ်းကာလအတွင်းနိုင်ငံတော်အစ်စ်လက်ပေးလိုက်ယူမှုနဲ့မရမာမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လက်ပေးလိုက်ယူမှုစွဲချက်တင်မှုတွေနဲ့ပတ်သက်လို့ဒီပေါ်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိလသုံးသပ်သူဥယဲထွန်းကအခုလိုအမြင်ရှိပါတယ်
။ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားတက်လာတဲ့အခါအငြင်းအစိုးရတွေနဲ့မတူဘဲနဲ့ဆန့်ရှင်းတဲ့အစိုးရမျိုးညှော်နေတာပေါ့နော်။ဆိုတော့အခုအကြားတဲ့ဟာတွေကတော့တိုင်းပြည်အတွက်စိတ်ကောင်းပေါ့နော်ဒီလိုမှတ်ရှင်းမှုတွေဖော်ထုတ်တဲ့နေရာမှာဖော်ထုတ်တဲ့လူကလည်းတန့်ရှင်းတဲ့လူဖြစ်တာတော့ကောင်းတာပေါ့အခုတော့အဲ့ဒီလိုအခြေအနေမဟုတ်ဘူးပေါ့ဗျာနော်ဆိုတော့ပြောမယ်ဆိုရင်တော့နိုင်တဲ့လူကသူဥအောင်စော်နေကြတာပါပဲ
လက်ပေးလိုက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစစ်ကောင်စီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ
နိုင်ငံရေးမှရှင်အခုတော့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်။ CRPH နဲ့ပတ်သက်လို့စစ်ကောင်စီဘက်ကချိန်ချောက်တဲ့လုပ်ရမှန်သမျှသူတို့ကိုထိခိုက်မှာမဟုတ်ဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်။စစ်ကောင်စီရဲ့အင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CRPH နဲ့ဆက်သွယ်တဲ့သတင်းမီဒီယာတွေကိုအရေးယူသွားမှာဖြစ်တယ်လို့ကြေညာခဲ့တယ်လို့ CRPH online အစည်းအဝေးမှတ်တမ်းကိုလည်းသတင်းဖြစ်ထုတ်ပြန်ခဲ့ပါတယ်။ဒီပေါ်မှာ CRPH တုံ့ပြန်ချက်သဘောထားနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ကဥထင်လင်းအောင်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ထိခိုက်မှုမရှိနိုင်ပါဘူးဗျာ။ကျွန်တော်တို့ရဲ့စီဝေးမှတ်တမ်းတွေကိုသူတို့ရတယ်ဆိုတာလဲအမှန်တဝက်အမှားတဝက်မှားတာတွေလည်းများမယ်။မှန်တာတွေလည်းများရင်လည်းများမယ်။ဒါပေမဲ့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ကိုထိခိုက်ဖို့ဆိုတော့လုံးဝဖြစ်နိုင်မှာမဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းစဉ်ကိုတက်တက်မတ်မတ်ဖြောင်းဖြောင်းမတ်ပဲသွားနေတာ။ကျွန်တော်တို့လမ်းကြောင်းပေါ်မှာကျွန်တော်တို့ရှောင်နေတာဖြစ်ပါတယ်
။ဟိုတစ်ဖက်မှာကျတော့ဒီစစ်ကောင်စီကနေပြီးတော့ lobby လုပ်ဖို့ဆိုပြီးတော့ဒီ Israel လူမျိုးကနေဒါအခြေစိုက်တဲ့ lobby အဖွဲ့တစ်ခုကိုငှားတဲ့အခါမှာစစ်ကောင်စီငှားထားတဲ့ lobby ကနေပြောတာကတော့သူတို့စစ်တပ်ဘာတွေလုပ်နေလဲဆိုတာကိုသတင်းအမှန်ကန်အမြင်မှန်နေရအောင်လုပ်မယ်တစ်ဖက်မှာလည်းဒီ Rohingya တွေကိစ္စကိုဟိုဒီလက်ခံဖို့ပေါ့နော်သူတို့ဆိုဒီ UAE ဒီ Arab စော်ဘားမြန်နိုင်ငံနဲ့ပေါ့နော်ဒီတချို့နိုင်ငံတွေနဲ့သူတို့စကားပြောနေတဲ့ဒီ Rohingya တွေပြန်ခေါ်ရေးကိစ္စဆိုတာမျိုးတွေထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဆိုတော့ဒီ CRPH အနေနဲ့ရော Rohingya အရေးကိစ္စအထူးသဖြင့် Rohingya ဆိုတဲ့အသုံးနှုံးဒီဒီပေါ်မှာ CRPH ရဲ့ရည်တည်ချက်ဘယ်လိုရှိပါလဲရှင
် Rohingya ပဲတုံးတုံးဘယ်လိုမျိုးခေါ်ဖို့ပဲတုံးတုံးဗျာဒါကတော့လူမျိုးတစ်မျိုးပေါ်မှာတုံးဖို့ဘာသာရဲ့ဘာသာရေးကိုယ်ကွယ်မှုပေါ်မှာကျွန်တော်အနေနဲ့ဘာမှပြောစရာမရှိပါဘူးတခုပဲရှိတာကအဲ့ဒီလူအသုံးနှုံးဘယ်လိုပဲတုံးနှုံးသွားတုံးနှုံးသွားအဲ့ဒီလူတွေပေါ်မှာဆက်ဆံတဲ့အခါအဲ့ဒီလူတွေပေါ်မှာထိတွေ့တဲ့အခါမှာနော်ဒီမိုကရေစီစံရုံးနေတဲ့ကိုက်ညီရလားနော်ပြီးလို့ရှိရင်လူအခွင့်အရေးနဲ့ရောကိုက်ညီရလားဘလို့ပဲသုံးထားသုံးထားလူတွေကိုတော့အာညီကိုလိုမောင်နှမရင်းချလိုချစ်ခင်ပါတယ်ဆိုပြီးတော့ပြီးတော့မှသွားပြီးတော့တနတ်နဲ့ပြစ်ဒုံနဲ့ရိုက်အိမ်မီးရှို့မရင်းကျင်ဆိုတဲ့ဟာမျိုးနဲ့ဆိုရင်တော့ဒီလိုစံချိန်စံရုံးနေရတော့သူကသူဘလို့ပဲခေါ်ကြိုက်တယ်လို့ခေါ်ဘလို့လူမျိုးကိုဘလို့တိုင်းရင်းသားကိုဘလို့ပဲခေါ်ပေါ့နော် daga bama adaibe mishi ba tharo chai de lo kho bo no so ro chano ro ga ro no crph ni ne do la kaung crph ka ni thwat paw la me so ya ka ni do la kaung chano ro ni ne ga ro rohingya ri paw ma chano ro ga lu khwin yi san nyin san nyon ni ne thi twet sat san twa me no lo shin ye chano ro ga naingan daga ma shi ni de no di tin thong ni de san nyin san nyon ni ne no democracy san nyin san nyon ni ne atou atudu chano ro ga da ko sat san bi lo si sat bi lo saung yot daw ma phit par de bya
အခုဒီ CRPH ကသက်ဆိုင်ရာယာယီဝန်ကြီးအသီးသီးကနေပြီးတော့သက်ဆိုင်ရာဒီကဏ္ဍအလိုက်ကိုအမိန့်ထုတ်ပြန်ကြေညာချက်တွေထုတ်ပြန်တာရှိပါတယ်ဆိုတော့ဒီကြေညာချက်တွေဒီထုတ်ပြန်ချက်တွေကလက်ရှိပြည်တွင်းနဲ့ပြည်ပမှာပေါ့နော် CRPH ရဲ့ထုတ်ပြန်ချက်တွေကဘယ်လိုတက်ရောက်မှုတွေရှိနေလဲရှင
်ဟာပြည်တွင်းမှာဆိုလို့ရှိရင်ဒီကြေညာချက်တွေကြောင့်လူတွေကအားတက်လာတယ်ဗျာနော်ဥပမာဖြင့်မီတာကတွေမပေးရဘူးအခွန်တွေမဆောင်ရဘူးဆိုလို့ရှိရင်လူတွေကအဲ့ဒီပုံမှာ CRPH ကိုလူဒုကထောက်ခံမှုကရပြီးသားဖြစ်တယ်ဗျာနော်ပြီးလို့ရှိရင်ဒါ legitimacy လို့ခေါ်တဲ့ဒါတရားဝင်မှုကလည်း CRPH ဘက်မှာအပြည့်အဝရှိနေတယ်အဲ့တော့လူလူက CRPH ကိုလိုက်ပြီးတော့ထောက်ခံလာတာဒီဒီစစ်ကောင်စီရဲ့ကြဆုံးငန်းဖြစ်မှာပဲဗျဆိုတော့ဒါကကျွန်တော်တို့ရဲ့အောင်မြင်မှုပေါ့နော်ကျွန်တော်တို့ရဲ့ပြင်ညာချက်တွေပေါ်မှာရိုက်ခတ်မှုတွေကိုလူတွေကလိုက်ပြီးတော့လူတွေကလိုက်ပြီးတော့လုပ်တဲ့အကြောင်းမို့ဒါရိုက်ခတ်မှုတွေဖြစ်လာတာဒါကအောင်မြင်မှုပဲဗျဒီတိုင်းပဲပြပမှာလည်းဒီလိုပဲနော်ကျွန်တော်တို့ဒီဝင်ကြီးတွေကိုအတိမတ်ပြုတယ်ကျွန်တော်တို့အခု CRPH ချက်နေခန့်ထားတဲ့ဝင်ကြီးတွေနဲ့နိုင်ငံကအစိုးရတွေနဲ့လည်းတွေ့ဆုံမှုတွေရှိနေတယ်ဒါတွေကကျွန်တော်တို့ရဲ့အောင်မြင်မှုပဲဗ
ျနောက်တစ်ခုကကျတော့ဒီ2020ရွေးကောက်ပွဲမှာအနိုင်ရတဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီ CRPH နဲ့ဆက်သွယ်လို့ရှိရင်မတရားအသေးအဥပဒေပုံမှန်စက်ခွန်တင်းနဲ့တရားစွဲခံရမယ်ဆိုပြီးတော့စစ်ကောင်စီကဟိုကြေညာလိုက်တဲ့အတွက်ပေါ့နော် CRPH ရဲ့အပေါ်မှာရောဘယ်လိုတက်ရောက်မှုတွေရှိလာနိုင်မယ်ရှင်
ဘလို့တရားမှုမှမရှိဘူးလို့ကျွန်တော်ကတော့ပြောလို့ရတယ်ဗျ။ဘာဖြစ်လို့လဲဆိုတော့သူတို့မတရားအသိဉာဏ်ကျင်ညာတဲ့ CRPH ဒီခုနကတော့ပြောသွားတဲ့တရားဝင်မှုအရာကြည့်လို့ရှိရင်လူထုကနေထောက်ခံထားတဲ့ပါလီမန်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တယ်။အဲ့ဒါကြောင့်မလို့သူတို့ဘလို့ကျင်ညာဒါတွေကစာရွက်ပေါ်မှာပဲရှိတယ်။သူတို့ရဲ့ဥပဒေဆိုတာကလည်းဗဇတ်ထဲကနေထွက်လာပြီးတော့ဥပဒေကဲ့သို့အာဏာတည်သောအမိန့်ဆိုတာတွေကဒါနှစ်ပေါင်းများစွာဖြစ်ခဲ့တာပဲ။ဒါပေမဲ့ဒီအမိန့်နေဥပဒေတွေဒီတရားသလားမတရားသလားမှန်သလားမမှန်သလားဆိုတာလူထုကသိပြီးသားပါဗျ။ဒီအပြေးနဲ့ဆက်သွယ်လို့သူတို့ဒီလိုမျိုးဖြစ်လာမယ်ဆိုလို့ရှိရင်လူထုတရက်လုံးကနေပြီးတော့သူတို့မကြောက်မရွံ့ဆက်သွယ်နေတာပဲအဲ့တော့ဘာဖြစ်မှာလဲသူတို့ပဲကြဆုံးမှာပဲဗ
ျနိုင်ငံတကာမှာရှိတဲ့ဒီမြန်မာတန်ယုံနေကနေပြီးတော့ဒီတန်ဝင်တန်းနေပေါ့နော်တန်တမန်ဝင်တန်းနေအခု CDM အမိတ်မနာခံရေးဒီအကြမ်းမဖက်လှုပ်ရှားမှုတွေမှာသူတို့ပါဝင်လာတဲ့အခြေအနေတွေလည်းတွေ့ရပါတယ်သူတို့ရဲ့လိုအပ်ချက်တွေအတွက်ပေါ့နော်ဒီ CRPH ဘက်ကနေပြီးတော့ဟိုဘလို့တာဝန်ယူဆောင်ရွက်ပေးနေလဲရှင်
တန်တမန်နဲ့ပတ်သက်ပြီးတော့ကျွန်တော်နဲ့တိုက်ရိုက်ဆက်သွယ်တာလည်းရှိတယ်။အဲအခုတို့လို့ရှင်တန်မတ်ကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်တာတွေလည်းရှိတာပေါ့နော်။အဲဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ community နဲ့ပေါင်းပြီးတော့ဒါတွေကိုကာကွယ်သူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးကိုတတ်ထိုင်တလောက်တာဝန်ယူပေးထားတာရှိတယ်။အဲပြီးလို့ရှင်ရင်အဲ့ဒီတက်ဆိုင်ရာနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးတော့သူတို့ရဲ့ status တွေကိုပေါ့နော်သူတို့ရဲ့ဗီဇာတွေ passport တွေအဲ့ဒီလိုမျိုးကိစ္စတွေမှာလည်းကျွန်တော်တို့ဝိုင်းပြီးတော့ကုနေတာတွေလည်းရှိပါတယ်ဗျ။
ဆိုတော့အခုဆိုရင်ဒီ American ဘက်ကနေပြီးတော့ဟိုမြန်မာကိစ္စကိုပေါ့နော်သူတို့တော်တော်လေးပြင်းပြင်းထန်ထန်ဖိအားပေးဆောင်ရွက်လာနေတဲ့အပိုင်းမှာတနည်းလာနေရဆိုလို့ရှင်လေသူတို့ဒီစစ်ကောင်းဆောင်တွေကိုထပ်ပြီးတိုးပြီးတော့တက်မှတ်ထားအရေးယူတာနောက်ဒီတက်မှတ်အလိုက်ကိုသူတို့တိကျနံမရီနဲ့တက်ပြီးတော့ပြင်းမှတ်ထားပြီးတော့တန်ခက်အရေးယူတာတွေလှုပ်လာတယ်။တစ်ချိန်တည်းမှာပဲအခုဆိုရင်ဒီ American နိုင်ငံသားရေးဝန်ကြီးကနေပြီးတော့သူအခု EU ဥရောပခီးစဉ်သွားတယ်ပေါ့နော်ဆိုတော့သူတို့ဒီအမေရိကန်ကပြောထားတာလည်းမြန်မာကိစ္စနဲ့ပတ်သက်ရင်သူတို့ရဲ့မဟာမိတ်တွေနဲ့အတူတကွအနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာလည်းပြောထားတာရှိတဲ့အခါကျတော့အခုအမေရိကန်နိုင်ငံသားကြီးဘလင်ကင်ရဲ့ဒီဥရောပခီးစဉ်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာအရေးကိစ္စကိုဘယ်လောက်ထိဆောင်ရွက်လာနိုင်မယ်အနေအထားရှိလဲရှင်
အခုကျွန်တော်တို့ဟိုရက်ကဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးပေါ့ဗျာအမေရိကန်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုပေါ့နော်ဒါပေမဲ့အခုရက်ပိုင်းမှာတော်လေးအားရစရာကောင်းလာတယ်ဗျပြီးလို့ရှိရင်အခုပိတ်ဆို့မှုတွေလည်းဆက်ပြီးတော့လာမယ်ဆိုတော့လည်းကျွန်တော်တို့ကြားသိနေရတယ်အဲပြီးရင်ကျွန်တော်တို့နဲ့လည်းတိုက်ရိုက်စကားပြောနေတာလည်းရှိတယ်ဗျအမေရိကန်အစိုးရရဲ့ agency 3ခုလောက်ပေါ့ဌာနကြီး agency မဟုတ် department ကြီး3ခု4ခုလောက်နဲ့ကျွန်တော်တို့စကားပြောနေတာတွေရှိတယ်အဲကျွန်တော်တို့ CR data တွေသူတို့ကိုပေးထားတာတွေရှိတယ်ဆိုတော့ရှေ့လျှောက်ပြီးတော့အမေရိကဘက်ကနေအမေရိကန်အစိုးရဘက်ကနေပြီးတော့အဲပိတ်ဆို့မှုတွေတန်ခတ်ပိတ်ဆို့မှုတွေရေးယူမှုတွေအများကြီးထပ်ပြီးတော့ပေါ်လာဖို့ရှိတယ်ဗျမကြခင်ပါတယ်ပေါ့ပေါ့နော်ပြီးတော့ကျွန်တော်တို့စိုးရိမ်ကရှိတယ်မလားဗျဆင်သွားရင်လမ်းဖြစ်တယ်ဆိုတော့အမေရိကကနေပြီးတော့ဒီ EU နိုင်ငံတွေကိုသွားမယ်เนาะနောက်တခြားနိုင်ငံတွေကိုသူတို့သွားပြီးတော့သူတို့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီတန်ခတ်ပိတ်ဆို့မှုတွေကဒီ EU ဘက်ကနေလည်းပေါ်ထွက်လာမယ်နောက်တခြားနိုင်ငံတွေကလည်းပေါ်ထွက်လာဖို့ရှိပါတယ်ဗျ
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်
အခုတော့မြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကြားမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆက်ရနာတိမ်မှုကြောင့်စိုးစိုးဝါးဝါးဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာဗန်နဲ့ငွေလွှဲလုပ်ငန်းတွေပိတ်ထားတဲ့အတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြန်မာပြည်ကသူတို့မိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့နေပါတယ်။ဒီကြောင့် Writer စတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါရှင်။
ထိုင်းနိုင်ငံမှာရှိကြတဲ့မြန်မာရွှေပြောက်အလုပ်သမားတွေဟာအရင်ကသူတို့လုပ်အားကတွေကိုကိုဗစ်ကပ်ရောဂါကြောင့်ဘဏ်နဲ့ငွေလွှဲလုပ်ငန်းတွေပိတ်ထားတဲ့အတွက်မြန်မာပြည်ကမိသားစုဆွေမျိုးတွေစီကိုတရားဝင်ငွေပြန်ပို့ဖို့အခက်အခဲတွေ့ခဲ့ရပါတယ်။အဲ့ဒါနဲ့တစ်ဆက်တည်းအခုတစ်ခါမှလည်းမြန်မာပြည်မှာစစ်အာဏာသိမ်းလိုက်တဲ့အတွက်နိုင်ငံရေးမတည်မငြိမ်ဖြစ်လာပြီးငွေလွှဲဖို့ကပိုပြီးတောင်ခက်ခဲကုန်ရပါတယ်။အဲ့ဒီအထက်မှာဂျွိုင်းအမီရှိအမျိုးသမီးဟာပြီးခဲ့တဲ့9နှစ်လောက်ကနေဆက်ကိုဖျက်ချော်ပြီးထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားမိသားစုတွေရဲ့တာသမီတွေကိုစာတင်ကြားပေးခဲ့ပါဗါတယ်။အဲ့ဒီလိုနဲ့သူဟာရရှိလာတဲ့ဝင်ငွေရဲ့၄ပုံ၃ပုံကိုလားစင်မပြတ်ဗမာပြည်ကမိသားစုတွေစီပြန်လွှဲပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကစပြီးအခြေအနေတွေပြောင်းပြန်ဖြစ်ကုန်တယ်။အထ
င်ကမှခေါမင်းပေါ်ထငါတန်နေအနေထနာခါ
ကျမတို့ဒီမှာငွေရှိလို့ပို့ချင်ရင်တောင်းမှမြန်မာပြည်ကိုပို့လို့မရပြန်ပါဘူးအင်ကုန်ငွေမပို့နိုင်ရင်မြန်မာပြည်မှာရှိတဲ့မိသားစုတွေရက်တည်ရေးအတော်ခက်ခဲပါလိမ့်မယ်ကျမအဖေနဲ့ဒေါ်လေးတို့ကအသက်အရွယ်ကြီးနေကြပါပြီသူတို့အတွက်ဆေးကုဖို့အစားအစာအတွက်တို့ကငွေလိုတယ်လေ
ကျွိုင်းအနေနဲ့အခုဆိုရင်ကြားပွဲစားကိုငွေလွှဲကမတန်တဆပေးပြီးမြန်မာပြည်ကမိသားစုတွေစီကိုတရားမဝင်ငွေလွှဲပေးနေရပါတယ်အဲ့ဒီလိုလွှဲတာဟာအာမခံချက်မရှိပေမဲ့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့ရွှေပြောင်းအလုပ်သမားခန့်မှန်း၄တန်းလောက်ဟာတခြားနီးလန်းရွေးစရာမရှိဘဲဒီနီးကိုပဲအသုံးပြုနေကြရပါတယ်။ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ရဲ့ထိုင်းနိုင်ငံဆိုင်ရာတာဝန်ခံ Geraldine Ansack ကအဲ့ဒီမှာရှိကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဟာအခြေအနေဆိုးတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်။
9% out of 10 that we interviewed basically mentioned they were not able to
tomorrow luce ya ma ko yak ko min myan chi do myama pi ga thuru ain ni ko tiya win lan chang ga ni ngwe lwae lo mi ya bu de a ni lo lwae lo ya de tu a nei nge ja ro le a kha thai lo ma hoh be nen nen le be lwae nai ne lo pyo ba de
a ni lo pi pa yak shwe pyaung a lo tama rui a ni ne myama nai ngan ko tiya win lan chang ni ga ni ngwe lwae nai mu yo cha twa yin dai pi ye phom myo tot tet mu ko le yai khat lein me lo tu ga pyo ba de
ai
nai ngan shi myama shwe pyaung a lo tama rui ha tiya win lan chang rui ga ni te nit ko american dollar tan maung 2800 win jin pyan lwae pe nai ja ba de ဒါမြန်မာနိုင်ငံရဲ့ GDP အမျိုးသားဝင်ငွေရဲ့ 4.3% ခန့်လုံးဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ကိုခင်မောင်ဆူမင်းပြောပြပေးခဲ့တာပါရှင်အခုတော့ American နိုင်ငံရေးဘက်ကိုအလှည့်ပေးကြရအောင်ပါ American Mexico နယ်စပ်မှာရောက်နေတဲ့ရွှေပြောင်းဝင်ရောက်သူတွေအရေးတမရ Biden အစိုးရအနေနဲ့အမြန်ဆုံးကင်တွယ်ဖို့ဖိအားပေးခံနေရပါတယ်ဒီအကြောင်း Michelle Quinn သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါအောင်ရှင်
The message is quite clear. Do not come. The border is closed. The border is secure.
ရှင်းရှင်းလင်းလင်းပြောလိုပါတယ်မလာပါနဲ့နေဆက်ကိုစောင့်ချက်ပိတ်ဆို့ထားပါတယ်လို့အမိမေလွန်ကျော်ရေးဝန်ကြီး Alejandro Mayorkas ကပြောသွားတာပါအနည်း20အတွင်း American တောင်ပိုင်းနေဆက်မှာအရေးအတွက်အများဆုံးနဲ့ရွှေပြောင်းဝင်ရောက်သူတွေရောက်ရှိလာချိန်မှာပဲ Biden ဆိုရကအခုလိုသတင်းစကားပားလိုက်တာပါကယောဂါကာလဖြစ်တာကြောင့်အခုလိုဝင်ရောက်လာမှုကိုလက်မခံနိုင်ကြောင်းဘိုင်ဒန်ဆိုရကပြောကြားထားပြီးတော့ရွှေပြောင်းဝင်ရောက်သူတွေမှာအများစုဖြစ်တဲ့တဦးချင်းဝင်ရောက်လာသူတွေနောက်ဒီမိသားစုတွေကိုလည်းပြန်လည်နှင်ထုတ်နေပါတယ်ဒါပေမဲ့လည်းမိဘမပါတဲ့ကလေးထောင်တဲ့ခြေကိုတော့ထိမ့်သိမ်းစောင့်ကြည့်ပေးထားတယ်လို့သတင်းတွေမှာဆိုပါတယ်ဒီကလေးတွေကိုထားဖို့တင့်တော်တဲ့အစားအုပ်တွေလည်းဘိုင်ဒန်ဆိုရကအပြင်းထန်ရှာဖွေနေတာပါလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့လုံထုံးလုံနည်းတွေကိုထရမ့်အစိုးရကဖျက်သိမ်းပြောင်းလဲခဲ့တာကြောင့်လည်းအခက်တွေ့နေရတယ်လို့ဆိုပါတယ်အမိမြေလူကြိုရေးဝန်ကြီး Alejandro Mayorkas ကအခုလိုပြောပါတယ်
So we are rebuilding the system
နေဆက်ကိုရောက်လာတဲ့ကလေးတွေကိုဘယ်လိုထိန်းသိမ်းထားပေးမလဲဆိုတာကိုဆောင်ရွက်နေတဲ့အချိန်မှာဒီစနစ်တစ်ခုလုံးကိုပြန်ပြီးတော့မွမ်းမံပြင်ဆင်နေပါတယ်လို့သူကပြောသွားတာပါတချို့ Republican တွေကတော့သမ္မတ Biden ရဲ့ရှေ့နောက်ပြောစကားမညီတာတွေကြောင့်ဒီလိုအခြေအနေတွေရှုပ်ထွေးလာတာဖြစ်တယ်လို့ထောက်ပြပါတယ်ကို ခေလုံငွေလျှောက်သူတွေသူတို့ရဲ့အမှုအမေရိကန်တရားရုံးမှာကြားနာခြင်းအထိမက္ကဆီကိုမှာပဲနေကြဖို့ထရမ့်အစိုးရကချမှတ်ထားတာကိုလည်းအဆုံးသတ်မယ်ဆိုပြီးတော့ဘိုင်ဒန်အစိုးရကပြောထားတာပါအဲ့ဒီမူဝါဒတွေကြောင့်ဟွန်ဒူရက်စ်ဂွာဒီမာလာနဲ့တခြားနိုင်ငံကသူတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့အဟံအတားဖြစ်စေခဲ့တယ်လို့ဆိုပါတယ် Republican အလှတော်အမတ် Michael McCall ကအခုလိုပြောပါတယ
် It's going to get worse.It's going to get a lot worse. Springtime, summer, more.
လာမယ့်နှွေဦးနဲ့နှွေရသည်မှာအခြေအနေတွေပိုဆိုးလာမှာပါ။သမ္မတသစ်ကအားလုံးကိုကြိုဆိုပါရယ်။လူမောင်ကိုကူးသူတွေအတွက်လည်းလုပ်ငန်းတွေပြန်ဖွင့်ပြီးတဲ့ဆိုတဲ့သတင်းစကားမျိုးပါလိုက်သလိုပါ။ဒီနှွေရသည်မှာတန်းနဲ့ချီတဲ့လူတွေဒီနိုင်ငံတွေကိုဝင်လာကြလိမ့်မယ်လို့ခန့်မှန်းပါတယ်လို့ဆိုပါရယ်။မိဘမပါပဲလာကြတဲ့ကလေးတွေကိုတော့လူငယ်ထင်းသိမ်းရေးကြာတွေမပုတ်ခင်မှာ82နှစ်ကြာထိမ့်သိမ်းထားတာပါလူငယ်တဲ့သတင်းပတ်တုန်းကတော့ထိမ့်သိမ်းကြာ3ခုဖွင့်လှစ်ခဲ့ပေမဲ့နောက်ထပ်ရောက်လာတဲ့သူတွေကိုထားမဲ့ကြာတွေဘယ်နေရာမှာဖွင့်လှစ်ပလဲဆိုတာပြောဖို့ကိုတော့တာဝန်ရှိသူတွေကငင်းဆန်ခဲ့ပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ CRPH ကခံထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးလက်ရှိအခြေအနေကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ရအောင်ပါချင်းပြည်နယ်မတူပီမျိုးဟာလူဦးရေ4000တောင်မပြည့်တဲ့မျိုးတစ်မျိုးဖြစ်ပေမဲ့လက်ရှိအချိန်ထိစစ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေတနည်းမဟုတ်တနည်းရှိနေတော့မယ်လို့ကိုယ်တိုင်ပါဝင်နေသူတူက VOA ကိုပြောပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကခန့်ထားတဲ့ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆာဆာရဲ့ဇာတိမတူပီမျိုးရဲ့လက်ရှိအခြေအနေတွေအကြောင်းအမည်မထုတ်ဖော်လို့သူမြို့ခံဆန္ဒပြသူတို့ကိုကိုကျော်ကျော်သိန်းကဆက်သွင်းမေးမြန်းထားပါတယ်ရှင်
။မတူပီမှာအခုလက်ရှိအခြေအနေတွေကဘယ်လိုရှိနေပါလဲခင်ဗျာ
။လက်ရှိအခြေအနေကတော့သူတို့ဟိုညစဉ်ညတိုင်းတော့စစ်တပ်နေဟိုကျင်းတွေအကုန်လုံးနေရာမြုပ်သွန်းပါပေါ့နော်နေရာနှံ့ချထားတာတော့ရှိပါတယ်ဟုတ်ဟိုအရင်ကလူငယ်၄ယောက်ဖမ်းတယ်နောက်နေ့၁ယောက်ဖမ်းတယ်အခုနောက်ပိုင်းတော့မရှိတော့ပါဘူးဟုတ်လည်းလည်းဖယ်ချင်းရှိတော့
ဆိုတော့ဟိုဆန္ဒပြပွဲတွေကရောအခုရှိနေပါသေးလား
အဲတော့ဟိုဒီလိုမျိုးနမပေါ်ထွက်ပြီးတော့ဆန္ဒပြတာတော့မရှိတော့ဘူးဒါပေမဲ့တော့ပျောက်ကြားစနစ်ပုံစံမျိုးပေါ့နော်ရက်ကွက်လိုက်အဲ့လိုမျိုးဆန္ဒပြတာတော့ပြီးတော့ညမှာအဲပေါ်လိုက်ကြတာလို့အဲ့လိုမျိုးထမိန်တိုက်ပွဲတို့ဟိုဟိုဆန္ဒပြပွဲပေါ့နော်အဲ့လိုမျိုးဆိုင်ပိတ်ဟိုတပိတ်တို့အဲ့လိုမျိုးတွေတော့တောက်လျှောက်လို့ဖြစ်ပါရဲ့ဟုတ
်ဟုတ်ကဲ့ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းပြင်းထန်ထန်ဖြစ်ခဲ့ပါလဲ
ကျွန်တော်28 February 28ရက်နေ့မှာကျွန်တော်နောက်ဆုံးပေါ့နော်ပထမဆုံးနဲ့နောက်ဆုံးအဲ့နေ့မှာကျွန်တော်ဟိုဖြိုခွဲတယ်မြင့်ရုပ်ပေါ်နေကြည့်တယ်ကျွန်တော်နံပါတ်တုတ်နေတယ်ပဲလိုက်ရိုက်တယ်ပေါ့နော်အဲ့ဒါရှိတယ်။ဟိုဒါပေမဲ့အဲ့ဒီတော့ဖန်ခံတာတော့မရှိဘူး။ဟိုအဲ့ဒီနောက်ပိုင်းတော့တော့ဟိုပြောက်ကြားခြင်းပုံစံနဲ့အရက်ကွက်လိုက်အဲ့လိုမျိုးတွေပဲဆိုဆက်ပြဖြစ်တယ်ဟုတ
်။ Okay ဆိုတော့တောက်လျှောက်မှာတော့ဒီလူလူတွေတန်းအကြီးကျယ်ရတာဟိုတည်ဆုံတာမျိုးတော့မရှိခဲ့ဘူးပေါ့နော်
။ဟုတ်တယ်မရှိဘူးဟုတ
်။အဖန်ခံထားရတာကအခုချိန်ထိဆိုရင်ဘယ်လောက်ထိများရှိနေပါပြီလဲ
။အဖန်ခံတာတော့9ယောက်ရှိတယ်။ဒါပေမဲ့သူတို့တော့ဒီကဒီကြီးတွေပဲเนาะဒါလက်မလက်ပါရေးပြပါပါရေးဆရာတွေကပြန်ပြီးတော့ဟိုကျေစုံပြီးတော့သိထားပြီးတော့ပြန်လွတ်ပြီးပါလေဟိုတစ်ရက်သုံးရက်လောက်သူတို့ဟိုထုတ်ထားပြီးတော့အဲတော့ပြန်ဆက်ပြီးပါလေ
โอเคဒီနောက်တစ်ခါဒီအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM ပေါ့ CDM လှုပ်ရှားမှုကရောအဲ့ဒီမတူပြီဘက်မှာဘယ်လောက်ထိအောင်အောင်မြင်ရှိနေပါလဲခင်ဗျာ
ဆယ်ရက်နေ့ထိပေါ့မတ်လ10ရက်နေ့ထိစီးရင်ကျွန်တော်ဒီတာကောက်တဲ့ဟိုအရာဆိုလည်းကျွန်တော်6900ခိုင်လုံးထိတော့အောင်မြင်မှုရှိပါတယ်ဟုတ
်အခုအချိန်ထိလည်းပဲဒီ CDM လှူရှောင်းမှုကသွားနေတော့ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲတော့ဒီတရားရေးတွေတော့လည်းလောဆယ်ပြန်ကျွန်တော်ဒီအတူဝင်လာတယ်လည်းရှိသေးတယ်ဒါတချို့ဆိုတော့ပြန်ထွက်တဲ့ဌာနတွေလည်းတယောက်ဆက်နှစ်ယောက်ဆက်အဲ့လိုမျိုးတွေတော့ရှိပါတယ်အမပြန်ပြန်အနေနဲ့ဆိုတော့လောလောဆယ်ကျွန်တော်6900ခိုင်လုံးပြီတော့ရှိပါတယ်
။ Okay ဆိုတော့မျိုးပေါ်မှာဒီအုတ်ချုပ်ရေးရန်တရားပေါ့နော်လုပ်ငန်းလည်ပတ်နေတာမျိုးတွေရှိနေပြီလား
။အော်ဟုတ်ကဲ့ဒီအုတ်ချုပ်ရေးရန်တရားတော်များများတော့ဒီမှာဟိုကျွန်တော်မြင့်မဲ့ခရိုင်ဆိုပြီးတော့ရှိရဲဒီဟိုဝန်ထမ်းရာပြ40တော်ရှိရဲအဲ့ထဲမှာဟိုစီရင်ဝင်မဲ့ဝန်ထမ်းဆို54ယောက်ပဲရှိရဲ55ယောက်ပေါ့နော်ဒါ ရခိုင်နှုန်းနဲ့အနေနဲ့ဆိုတော့39ရခိုင်နှုန်းလောက်ပဲရှိပါတယ်ဟုတ်ဒါကြောင့်ဒီမှာနည်းနည်းဒီထရုတ်ပိုင်းမှာကျတဲ့ CDM ဝင်တဲ့အပိုင်းကအားနည်းမှုရှိရပြီးတော့အခု39ရခိုင်နှုန်းလောက်အကုန်လုံးဟိုလာကြီးရဆိုင်ခံရပြီအလောက်ကနေ
အင်း
အင်းဘာသာလာဘူးကဝန်ထမ်းဟုတ်
ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတည်နေကြတာကဒီချင်းပြည်နယ်ဘက်ကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတော်တော်များများရှိတယ်လို့ကျွန်တော်တို့သတင်းတွေမှာတွေ့ရတယ်။အဲ့ဒီဘက်ကထွက်ပြေးသွားတဲ့လူတွေနဲ့လည်းပဲကျွန်တော်တို့ဟိုအင်တာဗျူးလုပ်ထားတာတွေပါလေကျွန်တော်တို့ရှိခဲ့တွေ့ရတယ်ပေါ့နော်။မတူပီကနေပြီးတော့ရောအဲ့လိုအိန္ဒိယဘက်ကိုထွက်ပြေးတာလို့ပါလို့ရှိပါသေးလား
။ဟုတ်ကဲ့ရှိရဲ့ကျွန်တော်ရာယီဟိုလောလောဆယ်ကျော်စီးဆက်မှန်းချေချေအယောက်90ကျော်တော့ရှိသွားပြီ။ဒါကြောင့်အတိတ်ကတော့မိသက်ရဲ့ဒီကညမနေရတဲ့ပွဲဝင်နေပါလားဒါသူကရောင်းတယ်သူက50ကျော်လောက်ရှိမယ်ဟုတ်တယ်မိသားလည်းပေါ့ဒါသူရဲ့တပ်ပွဲနဲ့မိသားတပ်ပွဲဝင်နေပေါ့ဒါပြီးတော့ကျန်တဲ့ဝန်ထမ်းတွေလည်းရှိရဒါတချို့ဆိုတော့သူဖွဲ့လိုက်လို့ပြီးပြီးတော့ဝေရင်တက်ခဲ့ရအင်းရရောက်တဲ့အပွဲတွေလည်းရှိတယ်ဟောကျော်ခက်မဲလာတော့90ကျော်ကျော်လောက်ရှိမယ်ပြန်တယ
်ဒီ90ကျော်ကျော်ဆိုတာကခုနပြောတဲ့ရဲတပ်ဖွဲ့မိသက်တပ်ဖွဲ့အပြင်တခြားလူတွေပါပါတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ကျွန်တော်ဝဲအဖွဲ့မှာပါတဲ့လူတွေပြီးတော့ CDM လို့ပြီးတော့နည်းနည်းသူတို့အစိုးရင်လည်းရှိရပေါ့တချို့ဆိုတော့အလိုမျိုးမိသားစုလိုက်ဟိုဖြတ်ပြေးသွားရတယ်ဒါပေမဲ့တိုးဆောင်သွားတာရှိတယ်ဟုတ
်ခုနကတော့ပြောရတာလေးပူရှင်းအောင်လို့ခုနကပြောတဲ့အရေးအတွက်အဲမှာဒီရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်အရေးအတွက်ကဘယ်လောက်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟုတ်ကဲ့အဲရေတပ်တပ်ွဲကတော့ဒီတမျိုးနယ်လုံးဆိုရင်တော့လာလည်ဒီမှာရှိရရေတပ်ပွဲမဆက်လုံးရဲ့ဒီဟိုမြို့ဒီမြို့မှာရှိရတယ်အကုန်လုံးပေါင်းမယ်ဆိုတော့ဟိုဟုတ်တယ်32ရဲ့အဲမဆက်လို့ဆိုတော့ last minute ရောက်ရှိမယ်အာရေတပ်ပွဲနေဆိုတော့ဒီမြို့မြို့နယ်အနေဒီလောလောဆယ်ဟိုအင်းရတော့ပဲအကုန်လုံးသူတို့ရတဲ့တခါတည်းဖြတ်ပြေးသွားပြီဟုတ်
မတူပီတမျိုးနယ်တဲကိုပဲခုနရဲတပ်ဖွဲ့ဝင်ရေပြက်က50ကျော်အိန္ဒိယဘက်ကိုထွက်သွားတာပေါ့
ဟုတ်ဟုတ်ဟိုလိုင်လန်ပြည်ကတော့သူတို့ပြောတာတော့26ယောက်ရှိတယ်လို့ပြောတယ်အဲ့ဒီရဲတပ်ဖွဲ့ကတိုင်အဲ့ဒီထဲမှာ22ယောက်ဟာကိုသူတို့စီရဲလုတ်သွားတယ်ပေါ့စီရဲလုတ်ပြီးတော့အိန္ဒိယကိုတခါတည်းနဲ့သူတို့ထိမ်းဆောင်သွားတယ်ဟုတ
်အဲ့တော့နောက်ကျန်တဲ့ရေပြက်ကရောဘယ်မျိုးတွေရလဲ
အဲကျန်တဲ့အတော့မတူဘူးလား55သူတို့ကအရာတိကျတော့မတူဘူးတော့ဒါသူတို့ခမန်းချေပြောတာ55ဦးလို့ပြောတယ်55ဦးထဲမှာဟိုခရိုင်နဲ့မြုပ်နေပေါ့ဒါသူ CDM လောက်တာဆိုတော့32ဦးလို့ကျွန်တော်ဒီမှာသိရှိပါရဟုတ်
ဆိုတော့ဒီမျိုးလူတို့ပေါ့လေမျိုးရဲ့တာမန်လူတို့ပေါ့ဟလာနေရင်တော့ဆိုရင်နေတူကဆန္ဒပြဖို့တွေရှိခဲ့မယ်လက်မောက်ထဲဆန္ဒပြတာတွေရှိမယ်အခုဆိုလည်းပဲပျောက်ကြားဆန္ဒပြတာတို့ခုနလိုအတန်တိတ်ဆန္ဒပြတာလို့ဟလာညဘက်ဒီမှာညသပိတ်လောက်တာတို့အဲ့ဒါမျိုးတွေရှိတယ်ဆိုတော့မျိုးလူတို့ရဲ့ဒီဆန္ဒပြဖို့တွေပေါ့ထောက်ခံမှုကရောဘယ်လိုရှိပါလဲ
တတော်များများတော့ဟိုထောက်ခံပါလေဒါနဲ့လေလောလောဆယ်အချိန်လေးကဒီကနည်းနည်းရေနောကခက်ချင်နေပေါ့ဒါတော့အတက်ကြီးပိုင်းလို့ဆိုနည်းနည်းအစိုးရလိုလားရှိရဲဒါတော့အမှန်တမ်းပေါ့နော်သူတို့ကဟိုသူတို့ဆန္ဒပြပြစီချင်တော့ဒီတိုင်းပဲငြိမ်စီချင်တာပေါ့ဒါပေမဲ့လူတွေကတော့တော်တော်များများအလူရောငြိမ်ချတာဟိုသူတို့လက်မခံဘူးလက်မခံတော့သူတို့ကရတဲ့နည်းနဲ့သူတို့နေပိုင်းနေပေါ့တော့ဆန္ဒထောက်ထုတ်ကြပါတယ်ဟုတ
်ဟုတ်ကဲ့နောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီပေါ့ CRPHCRPH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတဲ့ဒေါက်တာဆာဆာကမတူပီဇာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ပါတယ်ဟုတ်မတူပီလို့လည်းခေါ်ရလိုင်းလွန်ပီလို့ဟောဇာတိပါဟုတ်
ဟုတ်ကဲ့ဆိုတော့ဒေါက်တာဆာဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူလူရဲ့အမြင်သဘောထားကဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီလူလူကတော့အပြည့်အဝထောက်ခံပါတယ်ပြီးတော့ယုံကြည်လဲယုံကြည်ပါတယ်ဒေါက်တာဆာဆာပေါ်မှာပေါ့နော်သူ့ဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့ပေါ့သူအကုန်လုံးပြောရင်းချက်အကုန်လုံးရှိကြပါတယ်ဟုတ
်ဆစ်ဒေါက်တာဆာဆာကိုဘယ်လိုသူတို့ကနားလည်ထားကြပါတယ်မျှော်လင့်ကြတယ်ယုံကြည်ကြတယ်ဆိုတော
့ဟုတ်ကဲ့သူအခုလှုပ်ဆောင်နေတဲ့ပေါ်မှာသူစွမ်းဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ်
ဟုတ်ကဲ့ ဟုတ်ပြီအဲ့ဒါဆိုဒီမတူပီအပြင်မတူပီအနီးအနားပဝန်းကျင်ဒေသတွေနောက်ချင်းပြည်နယ်ရဲ့တခြားဒေသတွေအခြေအနေကိုရောဘာတွေများသိထားပါလဲ
ဟုတ်ကဲ့လောလောဆယ်ပြောအခြေအနေနည်းနည်းဒီလူကိုကိုရဲ့ချက်တဲ့ပုံမှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြို့နယ်တွေနဲ့ဟိုကိုရဲ့ချက်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်ラインလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြို့နယ်တော့အဲ့လိုမျိုးဟိုချက်တဲ့တာမရှိဘူးခင်ဗ
ျဆိုတော့လက်ရှိမှာဒီမြို့ပေါ်မှာရဲက CDM လုတ်တက်လူတွေပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြည့်ထားတာရှိပါလား
အဲရဲအင်အားရောထပ်မထပ်ဖြည့်တာတော့ပြီးသေးရသေးဒါပေမဲ့ပြတ်တော့ထပ်ဟိုဘလောကမြို့နယ်ဖက်နေလဲမနေ့ကတော့စစ်ဟိုစစ်ကားမရှိပါတော့မရှိနဲ့ပြန်ပြီးရဲအင်အားဖြည့်ရတော့ညီနေရပါလေဟုတ
်ဟုတ်ကဲ့လက်ရှိမှာဆိုရင်မြို့ပေါ်မှာစစ်တပ်အင်အားချထားတာရေအတွက်ဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟုတ်ကဲ့ကျွန်တော်အစ်တမျိုးပေါ်မှာတော့ဟို100တကျော်တော့ရှိနေတယ်လေသူတိုက်ရင်းထဲမှာဘယ်လောက်အားရှိမလဲတိုက်ရင်းဆိုရနေမှာဒီခလာရ140နဲ့ခမာရ340ရှိရပြီးတော့ဟိုဒီမတူပြီးအခြေချတူပြီးဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တွဲမှာတော့အားဘယ်လောက်ရှိမလဲကျွန်တော်ခန့်မှန်းလို့မရဘူးဒါပေမဲ့ဒီတော့ဘုံဒလာထမ်းမဆောင်မှာတက်ချထားတာရှိရပြီးတော့ဆေးကိုဝင်ထဲမှာတက်ချထားတာရှိရဟုတ်ကဲ့တော့ကြော်မယ်ထင်တယ်ဟုတ်ဦးကြီးရတော့
ဟုတ်ကဲ့ခင်ဗျဆိုတော့အခုကအလားပျောက်ကြားဆန္ဒပြပွဲတွေရှိတယ်တက်ရင်ကလည်းပဲတူပြီးချထားတယ်ဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်အလားတောက်ဆူနေတာတွေအောင်မြင်မလားအောင်မြင်မှုရမလားဟလားကိုလူကျင်တာဖြစ်လာမယ်တိုင်းပြည်ပြန်ပြီးတော့အပြောင်းလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားမျှော်လင့်ပါသလားခင်ဗျဟ
ုတ်ကဲ့ကျွန်တော်အပြာရခိုင်တော့ပြီးသွားယုံကြည်ပါတယ်ဒါကြောင့်ဒီမရရတဲ့မျိုးရဲ့တွန်းလှန်မယ်ဆိုတော့ကျွန်တော်လူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟုတ်ပြောလင့်ပါတယ
်ဒီတခြားမြေပြန့်ပေါ်တော့ကျွန်တော်မြေပြန့်လို့ပြောတာကတော့ချင်းကတော်မွန်ဒေတာတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမြေပြန့်ဒေတာတွေမှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်လို့တည်နေလူရနေပါရဲ့လားဗာလေးဖြစ်နေတယ်ဥမာဆိုကြပါဆိုကျွန်တော်တို့မန်လေးမှာရန်ကုန်မှာဟလာတခြားမကွေးမုံရွာစသဖြင့်အဲ့လိုနေရာတွေမှာဖြစ်နေတာ ਨੇ ပတ်သက်လို့ရောဟိုတည်နေရပါခင်ဗျဟ
ုတ်ကဲ့တော့ဟိုမန်လေးရန်ကုန်မှာရှိရတဲ့ချင်းနေနဲ့ဖုန်းအချိန်ဆက်တော့ရှိပါတယ်ဒါသူတို့ဆရာနေတစ်ဆင့်တကားအဲ့လိုမျိုးကြားတယ်တော့တစ်ခါလေးကြိုက်တော့ရေဒီယိုနဲ့နားထောင်ပြီးတော့ကြားရတာတွေလည်းရှိပါတယ်ဟုတ
်ရေဒီယိုဆိုတော့ဘယ်လိုသတင်းဌာနတွေကိုနားထောင်တာပါလဲခင်ဗျ
ဟို RFA VOE ဟိုလိုင်းနေပေါ့နော်အဲ့ဒါကျွန်တော်နားထောင်ဖြစ်ပါတယ်ဟိုည7:00ပဲအဲ့လိုမျိုးမှာကျွန်တော်နားထောင်ပါတယ်ဟုတ
်ရေဒီယိုကရောအဲ့ဒီမှာကောင်းကောင်းနားထောင်လို့ရပါသလားရေဒီယိုလိုင်းမိပါသလားခင်ဗျာ
မိပါတယ်ဟုတ်ရပါတယ
်ဆိုတော့အခုကအင်တာနက်ကအများအပြားဖြတ်ထားခံရတယ်ဆိုတော့လူဒူးရဲ့သတင်းအချက်အလက်ရနေတဲ့အဓိကသတင်းရင်းမြစ်တွေကဘလူနေရာတွေကနေသတင်းအချက်အလက်ရနေတာပါလဲ
ဟုတ်တော့ဒီမြို့ကတော့ကျွန်တော်ဒီမြို့ကကျင်းကျင်းလေးလို့ပြောရမှာပေါ့နော်ဒါတယောက်နဲ့တယောက်ကုန်လုံးပြည်နေရဲ့ဆိုတော့အားကျွန်တော်ဖုန်းနေနဲ့ပဲတယောက်ပြီးတယောက်အဲ့လိုမျိုးတရင်ပေးရတော့အဲ့လိုမျိုးရှိရပြီးလူချင်းပေးရအချိန်ပြောတာအဲ့လိုမျိုးကြီးဒါတိကရှိပါရဲ့ဟုတ
်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်ပြနေတဲ့အခြေအနေတွေကိုကရေဒီယိုကတဆင့်သိရတာလားဒါမှမဟုတ်တခြားဒေသတွေကိုဖုန်းဆက်ပေးပြီးတော့မှသိရတာပါလား
အဲ့တော့ပြမတော့ကျွန်တော်ဖုန်းနဲ့အရင်ဆက်တယ်လေပြီးတော့ညနေပိုင်းနေမှာကျွန်တော်ဗီဒီယိုနားထောင်ဖြစ်ပါရဲ့ဟုတ်ဒီကတော့ဖုန်းနဲ့တကယ်ချင်းနဲ့ plan ဆက်ဆက်ပြီးတော့တို့ချို့တို့ wifi လုံးနဲ့လူတွေလည်းရှိရပါတော့တို့စီမှာဟိုဒီဘက်ဒီဘက်နိုင်ငံရဲ့ချင်းလူဒီဘက်မှာဘယ်လိုမျိုးတင်းတွေဆက်နေပြီးဒီကဒီဒီမှာမှာဘယ်လိုမျိုးချင်းလူရှိရဆိုတော့ဖုန်းနဲ့ပဲတို့အရင် plan မေးရအဲ့လိုမျိုးရှိပါရဲ့ဟုတ
်ဟုတ်ကဲ့ပါခင်ဗျာဒီဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဘေးရန်တွေကင်းပါစေခင်ဗျာ
။ဟုတ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
။ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်။ VOA စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားလို့ရင်VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
The illicit drug trade remains one of the most pernicious threats to US public health and security as well as to international
security. တရားမဝင်မှုရဲ့စေဝါမှောက်ကိုမှုဟာ American ပြည်ထောင်စုရဲ့လူထုကျန်းမာရေးနဲ့လုံခြုံရေးအတွက်သာမကနိုင်ငံတကာတည်ငြိမ်ရေးအတွက်ပါအဓိကကျတဲ့အဆိုးရွားဆုံးခြိမ်းခြောက်မှုတွေမှာတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်လို့ American နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ပြောလိုက်ပါတယ်American နိုင်ငံသားဝန်ကြီးဌာနကမကြာသေးခင်မှာပဲထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်မှာကမ္ဘာတဝန်းမူရစ်ဆေးဝါးမှောက်ခိုမှုတွေတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုအသေးစိတ်ဖော်ပြထားပါတယ်2020ပြည့်နှစ်နိုင်ငံတကာမူရစ်ဆေးဝါးထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာမှာတော့မူရစ်ဆေးဝါးဝယ်လိုအားနဲ့ရောင်းလိုအားလျှော့ချရေးအရေးကြီးပုံကိုအလေးထားဖော်ပြထားသလိုဆေးဆွဲသူတွေကိုကုသမှုတွေတိုးမြှင့်ဖို့ကိုလည်းဖော်ပြထားပါတယ်2020ပြည့်နှစ်မှာကြုံခဲ့ရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေကြားမူရင်ဆေးဝါးတိုက်ဖျက်ရေးရလဒ်တွေမှာအတက်အကျတွေလည်းကြုံခဲ့ရပါတယ်။ဥပမာအနေနဲ့အမေရိကန်ရဲ့မိဖက်တွေဖြစ်ကြတဲ့ကိုလံဘီယာနဲ့ပေရူးနိုင်ငံတွေမှာကိုကာစိုက်ပျိုးရေးဟာစံချိန်ချိုးအောင်မြင့်တက်ခဲ့တာပါ။အဓိကစိုးရိမ်ရတဲ့နိုင်ငံတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့မက္ဆီကိုဟာဆိုရင်လည်းအမေရိကန်ကိုတင်ပို့တဲ့ဘိန်းဖြူ fentanyl နဲ့စိတ်ကြွဆေးထုတ်လုပ်ရာနေရာတစ်ခုအဖြစ်ရှိနေဆဲဖြစ်ပါတယ်။Venezuela နိုင်ငံမှာတော့ Maduro တရားမဝင်အစိုးရရဲ့အကျင့်ပြတ်ချစားမှုစီမံခန့်ခွဲမှုအားနည်းချက်တွေကြောင့်မူရစ်ဆေးဝါးမှောင်ခိုမှုနဲ့တခြားဥပဒေမဲ့လုပ်ငန်းတွေကဝင်ငွေတွေကိုအားထားနေရပါတယ်။တရုတ်နိုင်ငံမြစ်ဖြားခံလာတဲ့ဓာတ်ရုပစ္စည်းတွေအမြောက်အများဝင်ရောက်မှုကြောင့်မြန်မာနိုင်ငံကစိတ်ကြွဆေးထုတ်လုပ်မှုတွေတိုးလာရာကအာရှနဲ့ကျောနိုင်ငံတွေကိုပြတ်နှက်မှုတွေလည်းတိုးမြင့်လာခဲ့တာပါ။Fentanyl နဲ့စိတ်ကြွဆေးထုတ်လို့ရမှာအသုံးပြုတဲ့ဓာတ်ရုပစ္စည်းတွေကိုထိန်းချုပ်ရမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လည်းတရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်
။ The United States recognizes that political will is the most important determinant of success in a global fight to achieve a reduction in drug production and we will remain committed to working with like-minded governments to reduce illicit drug flows and drug use.
မူရစေဝါထုတ်လုပ်မှုတွေလျှော့ချရေးကမ္ဘာတဝန်းကြိုးပမ်းရာမှာအောင်မြင်မှုရဖို့ဟာနိုင်ငံရေးစံတာရှိဖို့အရေးအကြီးဆုံးဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကလက်ခံထားပြီးမူရစ်ဆေးဝါးပြန့်နှံ့မှုတွေနဲ့အသုံးပြုမှုတွေကိုလျှော့ချနိုင်ရေးအတွက်စိတ်တူကိုယ်တူတခြားအစိုးရတွေနဲ့လက်တွဲကြိုးပမ်းဖို့လည်းဆက်လက်တန်ဓေဋ္ဌန်ချထားဆဲဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောဆိုခဲ့ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်
တို့ရရှင်တို့အခုနားဆင်နေကြရတာက VOA American တန်ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်ဒီကနေ့ညပိုင်း 9:00 ခွဲကနေ 10:00 ထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရုနဲ့လိုင်းလက်မီတာ190ရုကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်သိန်ထိုက်ကပြောပြပေးပါရှင
်မြန်မာနိုင်ငံဆီယနာတိမ့်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရတဲ့ကလေးငယ်အနည်းဆုံး23ဦးရှိပြီလို့ကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ UNICEF ကမတ်လ23ရက်အင်္ဂါနေ့မှာပြောပါတယ်။ဆီယနာတိမ့်ပြီးနောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တေဆုံးရသူတွေထဲမှာမန္တလေးကအသက်9နှစ်အရွယ်မိန်းကလေးငယ်အပါအဝင်ကလေးငယ်20ကျော်ရှိကြောင်းကလေးလူငယ်စောင့်ရှောက်မှုပေးနေတဲ့ Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ကလည်းအင်္ဂါနေ့မှာပြောပါတယ်။အနာဒိစစ်တပ်ကဖမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဒီကနေ့မတ်လ24ရက်ပုတ်ထုနေ့မှာတရားရုံးကြားနာဖို့ရက်ချင်းရှိပါတယ်။ဒေါင်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့ဆွဲဆိုထားပြီးနောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးဖို့အလားအလာရှိတယ်လို့ဒေါင်ဆန်းစုကြည်ရဲ့ရှင်းနေဦးခင်မောင်စောက VOA ကိုပြောပါတယ်။ဆင်အနာသိမှုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေအပေါ်အနာဒေအဖွဲ့ကကြီးအစ်စ်အုံပြုဆက်လက်အကြံဖက်ဖြိုးခွင်းနေတာနဲ့အတူပဲမတ်လ23ရက်နေ့မန္တလေးမှာပြစ်ခတ်မှုအတွင်းအနည်းဆုံး3ဦးသေဆုံးခဲ့ရကြောင်းအခုအညီပေးရဆောင်ရွက်သူတွေက BOA ကိုပြောပါတယ်။နိုင်ငံတော်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကကြီးအစ်စ်အုံပြစ်ခတ်တပ်ဖြတ်နေပြီမယ်လို့လဲနိုင်ငံတော်မှာပုံစံမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြနေကြပါတယ်။မြန်မာဆီယနာသိမ်းမှုအတွင်းသေဆုံးခဲ့ရတဲ့မြန်မာပြည်သူတွေအတွက်မီးထွန်းညီဆူတောင်းပွဲတရက်ကိုအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအင်္ဂါနေ့ကကျင်းပပါတယ်
။သတင်းချင်းချက်ကိုမတ်သိန်းကြီးထိုင်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာက PJ Elliot ဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာကင်းကွာကိုယ်ရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသိစင်အောင်ပါ
This program